ကမ္ဘာလုံးဆိုင်ရာသဘောတူစာချုပ်ပါအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံမှုတိုက်ဖျက်ရေးလုပ်ငန်းတွေကိုကြီးကြပ်ကွပ်ကွပ်ရတဲ့ကုလသမဂ္ဂကျွမ်းကျင်သူများအဖွဲ့ကရခိုင်ပြည်မြောက်ပိုင်းမှာအမျိုးသမီးနဲ့ကလေးငယ်တွေအခြေအနေတွေကိုစုံစမ်းဖော်ထုတ်ပြီးအထူးအစီရင်ခံစာတင်သွင်းဖို့မြန်မာအစိုးရကိုမေတ္တာရပ်ခံလိုက်ပါတယ်။ကုလသမဂ္ဂလက်အောက်ခံအမျိုးသမီးများအပေါ်နှိမ်ချ ီအစည်းအဝေးခန်းစားကို2018ခုနှစ်မေလ28ရက်နေ့မတိုင်ခင်မြန်မာအစိုးရကတင်သွင်းရမှာဖြစ်ပါတယ်။1982ခုနှစ်အောက်တိုဘာလမှာကော်မတီပထမဆုံးအကြိမ်ကျင်းပတဲ့ဆွေးနွေးပွဲနောက်ပိုင်းအခုလိုအထူးအစည်းအဝေးခန်းစားတင်သွင်းဖို့တောင်းဆိုတာဒါပါနဲ့ဆို၄ချိန်မြောက်ပဲရှိပါသေးတယ်။ကမ္ဘာတဝန်းကလူခွင့်ရေးဆိုင်ရာကြောင့်ကျင်သူတတိပုဂ္ဂလပညာရှင်23ဦးနဲ့ဖွဲ့စည်းထားတဲ့ကော်မတီကရခိုင်ပြည်နယ်မြောက်ပိုင်းမှာမကြသေးခင်လတွေအတွင်ဖြစ်ပေါ်ခဲ့တဲ့အမျိုးသမီးနဲ့ကလေးငယ်တွေအပေါ်အကြမ်းဖက်ကျူးလွန်မှုတွေအပါအဝင်တခြားကိစ္စရပ်တွေနဲ့ဆိုင်တဲ့သတင်းအချက်အလက်တွေကိုမြန်မာအစိုးရအနေနဲ့တင်ပြပေးဖို့တောင်းဆိုထားပါတယ်။စီရောအဖွဲ့ဝင်ဖြစ်တဲ့မြန်မာနိုင်ငံအနေနဲ့စာချုပ်ပါသဘောတူညီချက်တွေနဲ့တောင်းဆိုတဲ့ဒီအစည်းအဝေးခန်းစားကိုမဖြစ်မနေတင်သွင်းပေးဖို့တာဝန်ရှိနေပါတယ်။